အရှိတောင်အာရှနိုင်ငံများအသင်းရဲ့အလက်ချဥက္ကဋ္ဌကမ်ဘောဒီးယားနိုင်ငံအနေနဲ့မြန်မာအရေးအာဆီယံအသင်းကနေချမှတ်ထားတဲ့ဘုံသဘောတူညီချက်တွေကိုအကောင့်ထဲဖော်ဖို့နဲ့အာဆီယံသူကိုယ်စားလှယ်မြန်မာနိုင်ငံကိုတွားရောက်ပြီးသက်ဆိုင်သူတွေအားလုံးနဲ့တွေ့ဆုံနိုင်အောင်ကြိုးပမ်းဖို့အမေရိကန်နိုင်ငံကတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ် February 1ရက်နေ့စစ်တပ်အာဏာသိမ်းပြီးခဲ့တဲ့နောက်ပိုင်းပထမဆုံးနိုင်ငံခေါင်းဆောင်တွေရဲ့ခီးစဉ်ဖြစ်တဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ရဲ့နှစ်ရက်ကြာခီးစဉ်အစတောက်ကြနေမှာပဲ။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနက VOA ကိုပြောကြားလိုက်တာပါ။မြန်မာစစ်အာဏာပိုင်အနေနဲ့အကြမ်းဖက်လုပ်ရတွေကိုရပ်တန့်ဖို့မရေယာဖန်စီထားသူအလုံးကိုပြန်ပြီးလွှတ်ပေးဖို့တက်ဆိုင်သူတွေအလုံးနဲ့အပြုသဘောဆွေးနွေးဖြည့်ရှင်းဖို့နဲ့မြန်မာပြည်သူတွေရဲ့ဆန္ဒတွေကိုလေးစားဖို့ထပ်မံတိုက်တွန်းခဲ့တာပါ။တကြွလှောက်ရှားသူတွေနဲ့လူခွင့်လှောက်ရှားသူတွေကန့်ကွက်နေတဲ့ဂျာမန်ပဲစတင်လိုက်တဲ့ခီးစဉ်အစနေမှာကမ္ဘောဒီးယားဝန်ကြီးချုပ်ကဗိုလ်ချုပ်မှုကြီးမြင့်အောင်နိုင်နဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။တွေ့ဆုံမှုအပြီးပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာတော့တိုင်းဒေသနဲ့နိုင်ငံအဖွဲ့တွေဖေဖော်ဝါရီလကုန်ထိပြစ်ခတ်ရပ်ဆဲထားကြောင်းတက်ဆိုင်သူတွေအနေနဲ့တိုင်းပြည်လူလူအကျိုးအတွက်အပြစ်ခတ်ရပ်ဆဲဖို့အကြမ်းဖက်မှုတွေအဆုံးသတ်ဖို့တောင်းဆိုထားကြောင်းဖော်ပြပါတယ်။ငြိမ်းချမ်းရေးနဲ့တင်းမာမှုလျှော့ချရေးအတွက်မြန်မာစစ်ကောင်ဆောင်ရဲ့တောင်းဆိုချက်ကိုကမ္ဘောဒီးယားဝန်ကြီးချုပ်ကထောက်ခံခဲ့ပါတယ်။2022အာဆီယံလက်ချောက်ဥက္ကဋ္ဌဖြစ်လာတဲ့ကမ္ဘောဒီးယားကသူ့ရဲ့ဒုတိယဝန်ကြီးချုပ်လည်းဖြစ်နိုင်ငံခြားရေးနဲ့ပြည်ပဆိုင်ရာပူးပေါင်းဆောင်ရွက်ဝန်ကြီးလည်းဖြစ်တဲ့ပရက်ချောက်ခွန်ကိုမြန်မာနိုင်ငံဆိုင်အထူးကိုယ်စားလှယ်ဖြစ်ခန့်အပ်တာကိုဗိုလ်ချုပ်မှုကြီးမြင့်အောင်လိုင်ကကြိုဆိုပြီးတော့မြန်မာနိုင်ငံခီးစဉ်အတွက်ပံ့ပိုးပေးမယ်လို့ပြောကြားလိုက်ပါတယ်။